ဂျော်ဒန်မြစ်နောက်ဖက်ကမ်းဒေသကပါလက်စတိုင်းထောက်ခံတဲ့ဆန္ဒပြပွဲတစ်ခုအတွင်းအစ္စရေးစစ်သားတွေရဲ့ပြစ်ခတ်မှုကြောင့်တောက်ကြာနေကတေဆုံးခဲ့ရတဲ့တရကီအမေရိကန်နိုင်ငံသူရဲ့မိသားစုကလွတ်လပ်တဲ့စုံစမ်းစစ်ဆေးမှုပြုလုပ်ပေးဖို့စစ်တေနေကတောင်းဆိုလိုက်ပါတယ်။အစ္စရေးစစ်တပ်ဟာအသက်26နှစ်အရွယ်အိုက်ဇန်နိုအမည်နဲ့အမျိုးသမီးကိုရရဆက်ဆက်တတ်ဖြတ်ခဲ့တယ်လို့ဆွဆွဲခံနေရတာပါ။မျက်မြင်သက်သေတွေရဲ့ပြောဆိုချက်အရဆန္ဒပြပွဲအစိုးပိုင်းမှာနှစ်ဖက်ထိတိုက်တွေ့မှုတွေရှိခဲ့ပေမဲ့အိုက်ဇန်နိုတရက်နဲ့ပြစ်ခတ်ရချိန်မှာတော့အချင်းတွေကအေးအေးဆေးဆေးရှိနေပြီးသူဟာအစ္စရေးတပ်ဖွဲ့ဝင်တွေကိုအနေရပြုချင်းချောက်တဲ့အနေထားမျိုးမဟုတ်ဖဲနဲ့ပြစ်တက်ခံခဲ့ရတယ်လို့ဆိုပါတယ်။ American သမ္မတ AB တော်ကတော့ဒီဖြစ်ရက်အတွက်စိတ်နှောက်ယှက်ဖြစ်ရတဲ့ဆိုကစုံစမ်းစစ်ဆေးမှုပြုလုပ်ဖို့တောင်းဆိုပါတယ်။ဆနပြပွဲအတွင်းတပ်ဖွဲ့ဝင်တွေကိုကြောက်ခဲတွေနဲ့ပြစ်ပေါက်ခါချင်းချောက်မှုတွေပြုလုပ်ခဲ့တဲ့အဓိကသွေးထိုးလှုပ်ဆော်သူတဦးကိုတုံ့ပြန်ပြစ်ခတ်ချိန်မှာဒီတိုက်စုံမှုဖြစ်ခဲ့တယ်လို့ Israel စစ်တပ်ကစနေနေ့မှာဖြေရှင်းပါတယ်။အချိန်နဲ့မှာပဲစနေနေ့ကဂါဇာကမ်းမြောင်မြောက်ပိုင်းနဲ့အလယ်ပိုင်းမှာစာတင်ကြောင်းတဲ့လူနေရပ်ကွက်တွေအတွင်းအစ္စရေးရဲ့တိုက်ခိုက်မှုတွေကြောင့်ပါလက်စတိုင်း၈ဦးထက်မနည်းသေဆုံးပြီး2000လောက်ဒဏ်ရာရခဲ့တယ်လို့ဂါဇာအခြေစိုက်ပါလက်စတိုင်းအာဏာပိုင်ရဲ့တရားဝင်သတင်းအေဂျင်စီ WAFA ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ။